မြန်မာနိုင်ငံလေးကစာနေစဉ်လွတ်လပ်ခွင့်တွေကိုနိုင်ငံတကာအဆင့်မီဖြစ်အောင်ဥပဒေပြဋ္ဌာန်းနိုင်ဖို့လွှတ်တော်မှအဆိုပြုတင်ပြသွားမှာဖြစ်တယ်လို့နောက်နှစ်ပိုင်းလောက်မှာပုဂ္ဂလိကနေစဉ်သတင်းစာထုတ်ခွင့်ပေးနိုင်ဖို့အတွက်လည်းစီစဉ်နေတယ်လို့ပြည်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ကြည်ကသတင်းစာဆရာအသင်းကိုပြောလိုက်ပါတယ်စက်တင်ဘာလ2ရက်နေ့ကပြည်ကြားရေးဝန်ကြီးအသစ်ဦးအောင်ကြည်နဲ့သတင်းစာဆရာအသင်းရုပ်ရှင်အစည်းအရုံးတို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံကြစဉ်မှာအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်ပြေဆုံးတော့ဘင်ကောက်ယုံကဆက်သွယ်စုံစမ်းထားတဲ့ကုစောဝင်းလှိုင်ကတင်ပြပေးမှာပါရှင
်။ဟုတ်ကဲ့ပါ။ကြံကြားရေးဝန်ကြီးအစ်တီဦးအောင်ကြီးကသတင်းစာဆရာအသင်းနဲ့ရုပ်ရှင်အစည်းအရုံးကတာဝန်ရှိသူတွေကိုတင်းနှင်းကနေနဲ့မနက်ပိုင်းမှာပထမဆုံးအကြိမ်ဖြစ်တီးကြားစီတွေ့ဆုံခဲ့တာပါ။သူ့အနေနဲ့နုပညာလောကနဲ့အလံဝေးတာကြောင့်သူ့မှာအားနည်းချက်ရှိတယ်ဆိုတာကိုဝန်ခံပြောကြားရင်းရုပ်ရှင်နဲ့စာပေအဖွဲ့အစည်းတွေအပေါ်သူ့ရဲ့သဘောထားနဲ့ပတ်သက်လို့ဝန်ကြီးဦးအောင်ကြီးကအဲ့ဒီတွေ့ဆုံဆွေးနွေးပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
်။ကျွန်တော်ရဲ့ဒီအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့သဘောထားအဲ့တော့ကျွန်တော်တို့အနေနဲ့ဒီရုပ်ရှင်အဖွဲ့အစည်းပဲဖြစ်ဖြစ်စာပေအဖွဲ့အစည်းပဲဖြစ်ဖြစ်ဂီတအဖွဲ့အစည်းပဲဖြစ်ဖြစ်ပေါ့လေဒါကျွန်တော်တို့နဲ့ဆက်ဆက်ပြီးတော့ဆောင်ရွက်ရတဲ့အဖွဲ့အစည်းမျိုးတွေပါဒါတွေအားလုံးက civil societies မျိုးဖြစ်ပါတယ် civil societies ဟာကောင်းမွန်သောအုပ်ချုပ်ရေးစနစ်တစ်ခုအောက်မှာအစိုးရရဲ့ပြည်သူရဲ့civil society ဆိုတာဇက်ကောင်၃ခုပဲရှိပါတယ်အဓိကဇက်ကောင်တစ်ခုပဲဖြစ်ပါလေ civil society ကဒါကြောင့်မလို့ဒီ civil society ကသူ့ရဲ့ဇက်ကောင်လုပ်ငန်းကိုသူကြာကြာနာနာလုပ်နိုင်ရအောင်ကျွန်တော်တို့ကူညီมาဖြစ်ပါတယ်အဲ့တော့ civil society ရဲ့သဘောတဘာဝ statutory မဟုတ်ပါဘူးစီမင်းစီကံပြတ်ထမ်းပြီးတော့မှဒီတိုင်းလိုက်နာဒီတိုင်းဆောင်ရွက်ဆိုတာမျိုးကျွန်တော်တို့လုပ်မှာမဟုတ်ပါဘူး self regulatory ပါကိုဖာသာကိုပြတ်ထမ်းပြီးတော့မှကိုဖာသာကိုစောင့်ထိန်လိုက်နာပြီးတော့မှ credibility အတွက်ဆောင်ရွက်သွားတဲ့အနေအထားမျိုးဖြစ်အောင်ကျွန်တော်ဆောင်ရွက်တော့ပါမယ်
။ဒါပြင်သတင်းစာနယ်ဇင်းလွတ်လပ်ခွင့်တွေကိုနိုင်ငံတကာအဆင့်မီဖြစ်အောင်လွတ်တော်မှာဥပဒေသစ်ပြင်သွင်းအစိုးပြုသွားမယ်လို့ဝန်ကြီးကပြောကြားခဲ့တဲ့အကြောင်းလဲဒီခန်းနာကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံသတင်းစာဆရာများအသင်းဥက္ကဋ္ဌစာရေးဆရာမောင်ဝန်သားကပြောပါတယ်။
ဒါနဲ့လည်းခွင့်နဲ့ပတ်သက်ကြောဒီကအရင်ကြီးနေတာပါ။ဒါဆိုရင်လည်းလက်ခွင့်နဲ့ပတ်သက်ကြောလေဒီနိုင်ငံကစံနှုန်းရဲ့အကန့်ကြီးရဲ့ဒါလည်းလက်ခွင့်ကြီးအဲ့ဒါကြီးကိုချက်ကြည့်ရအောင်။ဟောရမယ်အဲ့ဒါပြောပါလေ။ဒါနောက်ပြီးတော့ဒီရဥ်တွေပေါ့။ဒီရဥ်တွေနဲ့ပတ်သက်ကြောလေအားလုံးပေါ့။ဒီနေ့ဒီရတော့ကအားလုံးကဒီကိစ္စနဲ့လက်ခံတဲ့ဒီရဥ်တွေကိုပြောင်းအဲ့ဒီဆက်ကြည့်ရပါမယ်နော်။ဒီတော့ဒါကြည့်ရတာတော့အဲ့ဒီလေ။
မြန်မာနိုင်ငံထဲမှာလက်ရှိမီဒီယာလုပ်ငန်းလုပ်ကိုင်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေကနေ့စဉ်သတင်းစာတွေထုတ်ဝေခွင့်ပြုဖို့အစိုးရထံမှခွင့်ပြုချက်လျှောက်ထားနေကြတဲ့ကာလဖြစ်တဲ့အပြင်သတင်းမီဒီယာလွတ်လပ်ခွင့်ရှိတယ်ဆိုရင်နေ့စဉ်သတင်းစာထုတ်ဝေခွင့်ရှိရမယ်လို့မီဒီယာလွတ်လပ်ခွင့်အတွက်တောင်းဆိုနေကြသူတွေကမြင်နေကြတာပါဒီကိစ္စအပေါ်ဘုန်းကြီးကသူ့ရဲ့သဘောထားကိုပြောပြခဲ့တယ်လို့လည်းဆရာမောင်ဝန်သားကအခုလိုဆက်ပြောပြပါဗျာဟု
တ်ကဲ့နေ့စဉ်သတင်းစာထုတ်ဝေခွင့်ကိုနည်းနည်းပြည့်ကျင်တယ်အဲ့ဒါအဲ့ဒါလည်းပဲနော်ပုံလိုက်ကျင်းတင်ကြတယ်ထုတ်လို့ဒီကောင်နေနေလေးဆောင်ရွက်ချက်တွေအဓိပ္ပာယ်ရတယ်။ဒါပေမဲ့ဒီစာနေစဉ်ကောင်စီကိုဖော်ပြလာတာဒီစဉ်တင်ကြတယ်ထုတ်ရေးပြတာကိုအဲ့ဒါအရင်လည်းပြောတယ်
။မြန်မာနိုင်ငံအတွင်းမှာရှိတဲ့မီဒီယာလုပ်ငန်းလုပ်ကိုင်တွေသူတွေနဲ့သတင်းတောက်အများစုကတော့ပုဂ္ဂလိကနေစဉ်သတင်းစာတွေကို၈နှစ်2013ခုနှစ်နှစ်စမ်းပိုင်းလောက်မှာလုပ်ကိုင်ခွင့်ပြုလိုက်မယ်လို့ခန့်မှန်းပြောဆိုနေကြတာပါ။မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌဦးစင်ဝိုင်းကတော့သူတို့ရုပ်ရှင်လုပ်ငန်းနဲ့ပတ်သက်တဲ့တားဆီးပိတ်ပင်မှုတွေကိုလျှော့ပေါ်ပေးဖို့ဒီတွေ့ဆုံပွဲမှာတောင်းဆိုခဲ့တာ
ပါ။စင်စာကိုလျှော့ပေါ်ဖို့လိုသလိုလက်ရှိဖွဲ့စည်းထားတဲ့စင်စာဘုတ်အဖွဲ့ကိုလည်းပြောင်းလဲပြင်ဆင်ဖွဲ့စည်းဖို့လိုပါပြီ။လက်ရှိစင်စာဘုတ်အဖွဲ့ကိုလူဦးရေ18ဦးနဲ့ဖွဲ့ပါရတယ်။ကျွန်တော်တို့ရုပ်ရှင်ကိုဗီဒီယိုကိုစင်စာဖြတ်တဲ့အဖွဲ့ထဲမှာရုပ်ရှင်ပညာရှင်တဦးပဲပါပါတယ်။ဂျန်နဲ့16ဦးဒီဌာနဆိုင်ရာများကစုဖွဲ့ထားကြတဲ့ပုဂ္ဂိုလ်များဖြစ်ပါတယ်။ရုပ်ရှင်နဲ့သက်ဆိုင်ခြင်းမရှိပါဘူး။ဒီအတွက်တော့များပြားတဲ့အရေးအတွက်တွေနဲ့ဖွဲ့စည်းထားတဲ့ရုပ်ရှင်နဲ့သက်ဆိုင်ခြင်းမရှိတဲ့စင်စာဘုတ်အဖွဲ့ကိုကျွန်တော်တို့ရုပ်ရှင်လောကကပညာရှင်များပါဝင်တဲ့တစ်ဖက်ကလည်းဌာနဆိုင်အဖွဲ့ကြီးများကပါဝင်နိုင်တဲ့ချစ်လက်တဲ့အဖွဲ့အစည်းတစ်ခုထိပြန်လည်ဖွဲ့စည်းတက်ပါပြီ။ကျွန်တော်ကတင်ပြလိုပါတယ်
။လက်ရှိမှာတော့မြန်မာနိုင်ငံအတွင်းအစိုးရကထုတ်ဝေနေတဲ့နေ့စဉ်သတင်းစာအင်္ဂလိပ်လိုနဲ့မြန်မာလို၃ဆောင်ရှိပြီးအာဂွေရေးဝန်ကြီးဌာနကထုတ်ဝေတဲ့သတင်းစာနဲ့ပါဆိုစုစုပေါင်း၄ဆောင်ရှိတာပါ။ပုဂ္ဂလိကလုပ်ငန်းရှင်တွေကထုတ်ဝေနေတဲ့အပတ်စဉ်ဂျာနယ်မဂ္ဂဇင်းအရေးအတွက်ကတော့ဖြန့်မြားအဖြစ်100လောက်ရှိတယ်လို့သိရပါတယ်။အရင်ရှိနေခဲ့တဲ့စင်စာဘုတ်အဖွဲ့ကိုဩဂုတ20ရက်နေ့မှာအာဏာပိုင်တွေကဖျက်သိမ်းပေးလိုက်ပြီးအရင်စင်စာဘုတ်အဖွဲ့ကိုတင်ပြီးဂျာနယ်မဂ္ဂဇင်းတွေထုတ်ဝေနေရတဲ့တင်ထုတ်ကနေဂျာနယ်တွေထုတ်ပြီးမှတင်ရတဲ့ထုတ်တင်အဖြစ်ကိုပြောင်းလဲလျှော့ချပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။